အီရန်နိုင်ငံရဲ့ရန်အန်ဒီယာရီနဲ့ပတ်သက်လို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကအထက်နဲ့အောက်လွှတ်တော်အမတ်တွေအားလုံးကိုအင်္ဂါနေ့ကရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်အန်ဒီယာအဆင့်ပေါ်လွှတ်တော်အမတ်တွေကြားမှာသဘောထားကွဲပြားနေကြပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကာကွယ်ရေးယာယီဝန်ကြီးပက်ချန်နဟန်နဲ့ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ကလွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြခဲ့တာပါ။သူတို့ရှင်းလင်းပြောပြတာအရင်ကနဲ့မတူပဲအမေရိကန်အကျိုးစီးပွားတွေနဲ့အမေရိကန်အမှုရမ်းတွေအပေါ်အီရန်တိုက်ခိုက်မဲ့ရန်ကအင်မတန်ကြီးမားတယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အီရန်နဲ့အီရန်ရဲ့အစွဲအပွားတွေဘက်ကရန်စားမှုတွေကစိုးရိမ်စရာကောင်းတယ်လို့ Republican အမတ်တော်တော်များများကပြောကြပြီးမြဲဒီမိုကရက်အမတ်တွေရဲ့အမြင်ကတော့ကွဲပြားနေပါတယ်။အရှေ့လေပိုင်းဒေသမှာတင်းမာမှုတွေပြင်းထန်လာအောင်အီရန်ကလုပ်နေတယ်ဆိုတဲ့ပြောကြားမှုတွေအတိုင်းလက်ခံနိုင်လောက်တဲ့အထောက်အထားတစ်ခုမှမတွေ့ရဘူးလို့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျယ်ရီဂေါနလီကပြောပါတယ်။အီရန်ရဲ့ရန်စားတဲ့လုပ်ရကြောင်းလို့ဆိုပြီးအမေရိကန်စစ်သည်မောနဲ့တိုက်ခိုက်ရေးအဖွဲ့တွေကိုအရှေ့လေပိုင်းဒေသကိုအမေရိကန်အစိုးရကဆေးလွှတ်ထားပါတယ်။